ါပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေကျမကကျွန်လမျိုးပါရှင်ဒီတစ်ပတ်အတွက်ပထမဆုံးတင်ပြပေးချင်တာကတော့ပေးစာကန္ဓာကိုပြောချင်လို့ပါဆိုပြီးတော့ရန်ကုန်မြို့ကန်တဦးပေးပို့လာတဲ့စာပါရန်ကုန်မြို့မှာလုံခြုံရေးအရာဆိုပြီးကားတွေကိုစစ်တာကတဖြည်းဖြည်းနဲ့တော်တော်ဆိုးရွားနေပါတယ်ညနေ6နာရီခွဲနောက်ပိုင်းမှောင်တာနဲ့ဓမြတိုက်တလို့ဖြစ်နေပါပြီကျွန်တော်ကိုယ်တိုင်တငယ်ချင်းနဲ့အတူကားစီလာတော့ကားအတားခံရပြီးတော့အိတ်ထဲမှာပါတဲ့ငွေ9000ကျော်အပြင်ဒီကားထဲမှာပါတဲ့စစ်လိပ်ဘူးနဲ့ဘီယာဘူးပါမကြံအကုန်ယူသွားပါတယ်အဲ့ဒီလိုပါမှဆိုးလို့အိတ်ကိုနည်းနည်းလေးပဲဟပြရတာတော့မရပါဘူးလက်ထဲကအိတ်ကိုလူယူပြီးတော့ဖွက်ထားတဲ့ပတ်စံတွေပေါ်ပါယူသွားတာပါဦးလေးတယောက်လည်းအဲ့ဒီလိုပဲကားတာပြီးငွေညစ်တာခံရပါတယ်တဲ့တငယ်ချင်းရဲ့ညီဝမ်းခွဲတယောက်ဆိုရင်သူ့အိမ်ကအကျွေးတောင်းခိုင်းပြီးအပြန်ကားတားပြီးတော့အစ်စ်ခံရတာအကျွေးသိမ့်ပြီးယူလာတဲ့ငွေ35သိန်းကိုယူတဲ့အပြင်မတင်ငါဘူးဆိုပြီးတော့ကောင်လေးကိုစစ်ကြောရေးကိုပို့လိုက်တာနောက်ဆုံးသိန်း300လောက်ကုန်မှပဲကောင်လေးကိုပြန်ရပါတယ်သူတို့မိသားစုကတော့ဘာသူ့ကိုမှမပြောကြပါဘူးအဲ့ဒီလိုမျိုးမိသားစုပေါင်းများစွာကြုံနေရမှာပါပဲရန်ကုန်မြို့ကြီးမှာတကယ့်ကိုဓမြတိုက်လူပြန်ပေးဆွဲမှုတွေဖြစ်နေပါပြီကျေးဇူးပြုပြီးတော့အခုစာပေးပို့တဲ့အကောင့်ကိုတော့ညွှတ်ဝတ်ထားပေးပါဆိုပြီးတော့ပြောပြလာတာပါရှင်အခုဆက်ပြီးတော့အမည်မဖော်လိုတဲ့ချောင်းဦးဒေသခံတဦးကလည်း RFA ပေးစာပြန်စာကန်ဓာတို့ဆိုပြီးတော့သူကြုံနေရသမျှတွေကိုအခုလိုပဲရင်ဖွင့်ပြောပြလာပါဗျ။မင်္ဂလာပါ RFA ။ကျွန်တော်ကတော့သခိုင်းတိုင်းချောင်းဦးမြို့နယ်ကြေးရွာတရွာကပြည်သူတဦးပါ။ကျွန်တော်တို့ချောင်းဦးမြို့နယ်မှာပြူစောထီရွာ3ရွာရှိပါတယ်။အဲ့ဒီရွာတွေကပြူစောထီတွေကအနီးနားကရွာတွေကိုဝင်ပြီးသူတို့မထင်ရင်မထင်သလို NLD အမာခံတွေPDF တွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့ထင်တဲ့အိမ်တွေတဲကိုဝင်ရောက်ဖျက်ဆီးလူရက်တာပတ်စံတွေရွှေတို့ငွေစားတွေကိုယူပြီးတချို့အိမ်တွေကိုဆိုရင်မိရှို့ပါတယ်အစိုးဆုံးက PDF လို့ဆွဆွဲပြီးတပ်ပစ်လိုက်တာတွေရှိပါတယ်တဲ့ပြီးတော့လဲလမ်းသွားလမ်းလာကားတွေဆိုင်ကယ်တွေဖုံးတွေကိုတားတားပြီးတော့စစ်ပါတယ်အခုရက်ပိုင်းကစပြီးတော့အဲ့ဒီပြူစောထီတွေကချောင်းဦးအမြင့်လမ်းကဖျက်သွားတဲ့ကားတွေကိုဒဇီးကို9000တောင်းနေပါတယ်မထင်ရင်မထင်သလိုလဲငောင်ငန်းဆဲဆိုကျိမ်းမောင်းပါတယ်ကျွန်တော်တို့ပြည်သူတွေမှာအိမ်ထဲမှာနေလဲမလုံခြုံလမ်းခီးသွားလဲမလုံခြုံပဲကြီးလန့်စာစာနေနေရပါတယ်ဆိုပြီးတော့ပြေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 0392235418 ကိုဆက်နေနိုင်ပါတယ်
ခုတခါတော့မြန်မာလူငယ်တွေကိုကူညီတဲ့အနေနဲ့ဒီအကြောင်းလေးပြောပြပေးပါဆိုပြီးတော့ပေးပို့လာတဲ့စာကိုတင်ပြပေးစင်ပါတယ်။6လအတွင်းဂျပန်ကိုသွားရမယ်။အလုရဖို့တရားရခိုင်နှုန်းအာမခံတယ်ဆိုတော့တရုတ်လူမျိုးပိုင်တဲ့သိန်း40တန်းချောင်းကိုကျမကိုယ်တိုင်တက်ခဲ့ပါတယ်တဲ့။ပထမအရစ်သိန်း20သွင်းပြီး2လနေခဲ့ပါတယ်။ဘာမှအာမခံချက်မရှိပဲနောက်ထပ်သိန်း20ကိုအတင်းတောင်းပါတယ်။ချောင်းသားတွေကစာချုပ်တစ်ခုခုပြရင်ဆက်သွင်းမယ်လို့ပြောတော့မသွင်းရင်အခုပြန်ဆိုပြီးတော့ချင်းချောက်ပါတယ်။အဲ့ဒီညမှာစစ်သားတွေပါရောက်လာပါတယ်တဲ့။ကျောင်းသားစုစုပေါင်းက96ယောက်ပါ။10ယောက်ကျော်ကတော့ငွေလွန်ထားလို့ကျန်ခဲ့ပါတယ်။ကျန်တဲ့သူတွေကတော့သိန်း20အစုံခံပြီးထွက်လာကြပါပြီ။လာတတ်တဲ့သူတွေကလည်းဒီမှာအခြေအနေမကောင်းလို့နိုင်ငံခြားသွားရမလားဆိုပြီးတော့အိမ်ပေါင်လဲပေါင်ပြီးလာတတ်ကြတာပါ။အခုလူတွေထွက်သွားတော့နောက်ထပ်တက်ဖို့လူတွေထက်ရှာနေပါတယ်။ပေးပို့တဲ့သူနာမည်ကိုတော့မဖော်ပြပါနဲ့ရှင်။ကိုကပတ်စံလဲဆုံးရတခုခုပြောရင်လဲမလုံခြုံတဲ့ဒီကာလမှာကိုကပဲကြောက်နေရပါတယ်။နောက်လူတွေကိုကို့လိုမခံစေချင်လို့ဒီအကြောင်းလေးတင်ပြပေးပါ RFA ဆိုပြီးတော့ပြပို့ပြောပြလာတာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ရဲ့ပေးစာပြန်စာကန်ဓာကိုစာရွေးပြပို့ခြင်းရတော့ပြောပြခြင်းနဲ့အကြောင်းအရာတွေချက်လက်တွေကို RFA Burmese ရဲ့ Facebook Messenger ကနေပြီးတော့လဲပြပို့လို့ရပါတယ်။ဒါမှမဟုတ်ရင်လည်း rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 0392235418 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။